Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဩဂုတ်လ22ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလှိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မဆုမပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားနယ်စပ်က IS သွေးကြွတွေကိုအမြင့်ပြောင်းရှင်းလင်းမှုလိုနေပြီလို့တူရကီနိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။မြောက်ကိုရီးယားကစီးရီးယားတုံ့ပြန်မယ်လို့ချင်းချောင်းနေတဲ့ကြားကပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့နှစ်စဉ်ပူးတွဲစီးရီးလေ့ကျင့်မှုတွေစတင်လိုက်ပါပြီ။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့တူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေကင်းသောတာရှင်နေနားဆင်ရမှာကတော့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတရုတ်နိုင်ငံခီးစဉ်အတွင်းမှာပဲမြန်မာနိုင်ငံအနေနဲ့အစဉ်အဆိုင်ဒီကျင့်သုံးလာခဲ့တဲ့ဗတ်မလိုက်နိုင်ငံသားရေးမူဝါဒကိုဆက်ပြီးကျင့်သုံးသွားမယ်လို့ပြောဆိုပါတယ
် Non-aligned foreign policy is something that we adopted from the moment we became independent in 1948 so it's nothing new to us
တော်စန်းစုကြည်ပြောကြားခဲ့တဲ့မြန်မာနိုင်ငံသားရေးမူဝါဒအကြောင်းပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်နောက်ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့အိန္ဒိယပြည်ပရေးရာဝန်ကြီးနဲ့သမရဒီနောက်အတိုင်းမင်္ဂပုတ်ကိုယ်တို့တွေ့ဆုံပြီးတော့ပညာရေးကျန်းမာရေးကုံသွယ်ရေးဆွေးနွေးခဲ့ကြတဲ့သတင်းနဲ့အတူ27ရာစုပင်လုံညီလာခံကိုရွေးကောက်ပွဲမှာရှုံးနိမ့်တဲ့ပါတီတွေတက်ခွင့်မရဘူးလို့ဆုံးဖြတ်တဲ့အပေါ်မှာပါတီတွေဘက်ကသဘောထားဘယ်လိုရှိပါသလဲစတဲ့နောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
စီးရီးယားနဲ့နေဆက်တူရကီနိုင်ငံတွင် IS သွေးကြွတွေကိုအမြင့်ပြောင်းအောင်ရှင်းလင်းပစ်ဖို့လိုအပ်နေပြီလို့တူရကီနိုင်ငံကြားရေးဝန်ကြီးမေဗလူကာဗူဆိုကလူကဒီကနေ့ပဲပြောဆိုလိုက်ပါတယ်။စီးရီးယားနေဆက်တူရကီနိုင်ငံရှစ်တောင်ပိုင်းကမင်္ဂလာဆောင်အခမ်းအနားတစ်ခုမှာစနေနေ့ကလူပေါင်း52ယောက်ထက်မနည်းသေဆုံးခဲ့တဲ့အသေးခံပုံခွက်တက်ခဲ့မှုနဲ့ကြုံခဲ့ရပြီးနောက်မှာပဲတူရကီနိုင်ငံကြားရေးဝန်ကြီးကမှတ်ချက်ပေးပြောဆိုလိုက်တာပါ။တူရကီသမ္မတရစ်စတာယာအာရဝန်ကတော့ဂါဇီယန်တပ်မျိုးကတက်ခဲ့မှုတွေ IS ဆွေးနွေးဖွဲ့ကိုပြစ်တင်လိုက်ပြီးအခင်းဖြစ်ရာကတွေ့ရတဲ့အထောက်အထားတွေအရအသေးခံဘုံးခွဲတက်ခတ်ခဲ့သူဟာအသက်17နှစ်နဲ့14နှစ်ကြားကလေးတစ်ယောက်ဖြစ်နိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။အစိုးရမှထုတ်ပြန်ခဲ့တဲ့သမ္မတရဲ့ကြေညာချက်ထဲမှာတော့ IS ဆွေးနွေးဖွဲ့မတရားသိမ်းဖြစ်သတ်မှတ်ထားတဲ့ကာဒစ်စတန်အလုံသမားပါတီ PKK ဖွဲ့ဝင်စစ်သွေးကြွတွေနဲ့ပြီးခဲ့တဲ့လတဲ့တူရကီမှာဖြစ်ခဲ့တဲ့မအောင်မြင်တဲ့ဆက်အာဏာသိမ်းမှုအတွက်ဆွဆွဲထားတဲ့အမေရိကန်ခြေစပ်မွတ်စလင်ဘာသာရေးဆရာဖတ်တူလန်ကူလန်တို့ဟာအတူအားလုံးဟာအတူတူပဲဆိုပြီးဖော်ပြခဲ့တာပါ။အမေရိကန်သမ္မတအင်မီတော်ကတော့မင်္ဂလာဆောင်အခမ်းအနားကိုပြစ်မှတ်ထားပြီးတရေပေါ်ကြောင်လာတဲ့ရက်စက်ချင်းချုပ်မှုအဖြစ်နဲ့ပြစ်တင်ပြောဆိုလိုက်ပါတယ်။ဒီနေ့နေ့ကထုတ်ပြန်လိုက်တဲ့အင်မီတော်ရဲ့ကြေညာချက်ထဲမှာတော့အချင်းဘဝါရကိုရင်ဆိုင်တက်ဖြစ်ရမှာတူရကီဆွေးရနဲ့ဆက်လက်လက်တွဲသွားမှာဖြစ်တဲ့အကြောင်းထပ်လောင်းအတည်ပြုနိုင်မှုရည်ရွယ်ပြီးသူတမရဂျိုးဘိုင်ဒန်ဗိုလ်ထုနေမှာတူရကီနိုင်ငံကိုတွားရောက်ဖို့ဆေးလွှတ်ထားပါတယ်
။အမေရိကန်နိုင်ငံသားယဉ်ဝင်ကြီးဂျွန်ကယ်ရီရဲ့ဒီသတင်းပတ်တင်တွားရောက်မဲ့နိုင်ဂျီးရီးယားနိုင်ငံခီးစဉ်အတွင်းမှာတော့အာဂရီလိုက်စားမှုနဲ့လုံခြုံရေးကိစ္စတို့ကိုထိတ်တန့်ဦးစားပေးအဖြစ်ဆွေးနွေးမှာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမြို့တော်အဘူဂျာနဲ့မြောက်ပိုင်းမြို့ဆိုကိုတိုတို့ကိုတွားရောက်မယ်။အမေရိကန်နိုင်ငံသားဝင်ကြီးရဲ့ခီးစဉ်အတွင်းမှာတော့နိုင်ဂျီးရီးယားသမ္မတမူဟာမာဒူဘူဟာရီနဲ့နိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးလဲဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။နိုင်ငံသားဆက်ဆံရေးကအချိန်ကာလတစ်ခုအထိခက်တန်းတန်းဖြစ်ခဲ့ပြီးနောက်ပူးပေါင်းဆောင်ရွက်မှုတွေတဖြည်းဖြည်းချင်းတိုးမြင့်လာခဲ့ပြီးနောက်မှာဝင်ကြီးကယ်ရီရဲ့အခုခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။သမ္မတဥပမာအစိုးရလက်ထက်အစ်စ်မြေအမေရိကန်ရရှိသူရဲ့နောက်ဆုံးအခောက်ခီးစဉ်ဖြစ်မယ်လို့လည်းယူဆရပါတယ်။နိုင်ဂျီးရီးယားသမ္မတဟောင်းဂိုလတ်ဂျိုနာသန်အစိုးရလက်ထက်မှာနှစ်နိုင်ငံကြားဆက်ဆံရေးကွာဟခဲ့ပါတယ်။နိုင်ဂျီးရီးယားအစိုးရတာဝန်ရှိသူတွေကနိုင်ငံအရှိမြောက်ပိုင်းကဘိုကိုဟာရမ်သဘုံထမှုကိုတိုက်ခိုက်ဖို့လိုအပ်တဲ့လက်နက်ကိုအမေရိကန်တို့ကမပေးဘူးဆိုပြီးတော့ပြစ်တင်ပြောဆိုပါတယ်။အမေရိကန်ဘက်ကတော့နိုင်ဂျီးရီးယားစစ်တပ်ကအမေရိကန်ရဲ့လက်နက်တွေကိုသုံးပြီးလူခွေရေးချိုးဖောက်မှုတွေကျူးလွန်မဲ့အရေးစိုးရိမ်တယ်လို့ပြောဆိုထားတာပါ။နိုင်ဂျီးရီးယားနိုင်ငံရဲ့လုံခြုံရေးဆိုင်ရာအဓိကရင်ဆိုင်နေရတဲ့အခက်အခဲတွေထဲမှာဘိုကိုဟာရမ်စစ်သွေးကြအရေးကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။နိုင်ဂျီးရီးယားစစ်သားတွေရဲ့လူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအခွင့်အရေးအဖွဲ့တွေဘက်ကဆွဆွဲပြောဆိုမှုတွေရှိနေစေဖြစ်ပေမဲ့လက်ရှိသမ္မတဘူဟာရီလက်ထက်မှာတော့အမေရိကန်ဘက်ကလုံခြုံရေးဆိုင်ရာအကူအညီတွေပို့ပြီးတိုးပေးဖို့ကတိပြုထားပါတယ်ရှင်။
ဆိုမာလီယာနိုင်ငံအလဲပိုင်းမှာလူပေါင်း20ထက်မနည်းသေဆုံးခဲ့တဲ့တနင်္ဂနွေနေ့ကအသေးခံဘုံးခွဲတက်ခဲမှုနှစ်ခုပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။မဂါဒီရှူးမြို့တော်ရှေ့မြောက်ဘက်ကီလိုမီတာ9800လောက်အကွာမှာရှိပြီးရန်ဘက်အုပ်စုတွေကတောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေကို ခွဲခြားထိန်းချုပ်ထားတဲ့ဂဲကာယိုမျိုးတွေကဒေသခံအစိုးရပိုင်းအဆောက်အဦတစ်ခုနဲ့ဇီးတစ်ခုနီးပောက်ကွဲမှုတွေဖြစ်ပွားခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေနဲ့တာဝန်ရှိသူတွေကပြောပါတယ်စစ်သွေးကြအုပ်စုအရှဘက်အဖွဲ့ကတော့တနင်္လာနေ့နေ့ကဘုံခွဲတက်ခဲမှုနှစ်ခုဟာသူတို့လက်ချက်ဆိုပြီးကြေညာခဲ့တာပါတက်ခဲမှုတွေဟာအမေရိကန်ကလေ့ကျင့်ပေးထားတဲ့ဆိုမာလီအထူးတပ်ဖွဲ့တွေကအစိုးရတွေပေါ်နှိမ်နင်းမှုတွေအတွင်းမှာတော့တွင်မြို့ရင်းနဲ့အနီးတစ်ဝိုက်မှာပေါ်ပေါက်နေတဲ့စစ်သွေးကြတွေကိုဖမ်းဆီးမှုတွေပါဝင်စစ်သွေးကြွတွေကိုနှိမ်နင်းမှုတွေကိုလက်တုံပြန်တက်ခတ်မှုဖြစ်နေလဲယူဆနေကြပါတယ်။အမေရိကန်အမျိုးသားလူညွန်ကောင်စီရဲ့ပြောခွင့်ရပုဂ္ဂိုလ် Ned Price ကတော့ပက်တလန်ဒေသကလူညွန်တပ်ဖွဲ့ဝင်တွေအစိုးရတာဝန်ရှိသူတွေနဲ့အရက်သားတွေကိုပြစ်မှတ်ထားတက်ခတ်ခဲ့တဲ့လုပ်ရက်တွေဟာဆိုမာလီယာနိုင်ငံမှာတမိုင်းဝင်နိုင်ငံရဲ့အထွေကူပြောင်းမှုတွေလှုပ်ဆောင်မှုကြိုးပမ်းနေတာတွေကိုထိခိုက်အောင်လုပ်တဲ့လုပ်ရက်ဖြစ်တွေ့မြင်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။
တောင်အမေရိကတိုက်အတွင်းပထမဆုံးအကြိမ်ဖြစ်ဘရာဇီးနိုင်ငံမှာကျင်းပတဲ့ Rio Olympic ပွဲတော်ကတော့ပြီးဆုံးသွားပါပြီ။စစ်ချောက်ရဲ့ကြာကျင်းပခဲ့တဲ့နိုင်ငံတကာအားကစားပြိုင်ပွဲမှာနိုင်ငံပေါင်း100ကျော်ကအားကစားသမား11,000ကျော်ပါဝင်ရှင်ပြိုင်ခဲ့ကြပါတယ်။နိုင်ငံရေးအခက်အခဲတွေ၊စီးပွားရေးဆိုင်ရာစိန်ခေါ်အခက်အခဲမှုတွေ၊နောက်မှုခင်းတွေ၊ပြိုင်ပွဲတချို့မှာရေတန့်ရှင်းမှု၊ပြိုင်ပွဲတွေကိုနေရာဖြန့်ပြီးကျင်းပခဲ့ရမှုတွေနဲ့ပတ်သက်ပြီးမကြေနပ်ချက်တွေရှိခဲ့ပေမဲ့လည်းဘရာဇီးနိုင်ငံမြို့တော် Rio de Janeiro မှာအိုလံပစ်ပွဲတော်ကိုကျင်းပနိုင်ခဲ့ပြီဖြစ်ပါတယ်။ဇီကာဗိုင်းရပ်စ်နဲ့ပတ်သက်ပြီးစိုးရိမ်ချက်တွေကြီးထွားခဲ့တာကြောင့်တချို့ပညာရှင်တွေကအိုလံပစ်ပွဲတော်ကိုဆိုင်းငံ့ဖို့အထီးပါတောင်းဆိုခဲ့ကြသေးတာပါ။အိုလံပစ်ရွှေစိတ်6ဆုရှင်ဂျမေကာနိုင်ငံသားအပြည့်သမားဦးစိန်ဘိုးကတော့ရီယိုအိုလံပစ်မှာနောက်ထပ်ရွှေ3ဆုကိုဆုတ်ခူးသွားပါတယ်။အမေရိကန်ရေကူးအားကစားသမားအကျော်အမော်မိုက်ကယ်ဖဲလ်ကတော့ရီယိုအိုလံပစ်ပွဲတော်မှာရွှေစိတ်5ဆုထပ်မံဆုတ်ခူးခဲ့ပြီးအိုလံပစ်ရွှေစိတ်ဆုပေါင်း23ဆုရှင်ဖြစ်ခဲ့ပါပြီ။အမေရိကန်ဂျွန်းပါမယ်ဆီမွန်ဘီလ်စ်ကတော့ရွှေစိတ်4ဆုဆုခူးပါတယ်။မနေ့တနင်္ဂနွေနေ့ကအိုလံပစ်ပွဲတော်ပိတ်ပွဲမှာတော့ရီယိုကနေအိုလံပစ်အလံကို2020ပြည့်နှစ်မှာအိုလံပစ်ပွဲတော်အင်ရှင်ဖြစ်တဲ့တိုကျိုမြို့တော်ကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြောက်ကိုရီးယားကစီးရီးယားလက်တုံပြန်မယ်လို့ချင်းချောက်နေတဲ့ကြားကပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့နှစ်စဉ်ပူးတွဲစီးရီးလေ့ကျင့်မှုတွေစတင်လိုက်ပါတယ်။ Operation Uchi Freedom လို့အမည်ပေးထားပြီးတရုတ်ပေါ်လေ့ကျင့်မှုအများစုပါဝင်တဲ့သတင်းနှစ်ပတ်ကြာပူးတွဲစီးရီးလေ့ကျင့်မှုမှာတော့အမေရိကန်တပ်ဖွဲ့ဝင်2000ခွဲတောင်ကိုရီးယားတပ်ဖွဲ့ဝင်5000ပါဝင်ခဲ့တာပါ။ပူးတွဲစီးရီးလေ့ကျင့်မှုတွေကကာကွယ်ရေးအတွက်ရည်ရွယ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကပြောဆိုထားကြပေမဲ့မြောက်ကိုရီးယားကတော့ကျူးကျော်တက်ခတ်ဖို့ပြင်ဆင်လေ့ကျင့်တဲ့လုပ်ရည်အဖြစ်အမြဲလိုလိုမချင်မနှက်ဖြစ်လို့ရှိရပါတယ်။မြောက်ကိုရီးယားစစ်တပ်ကတော့အချုပ်ချာအာဏာပိုင်ဆိုင်မှုကိုချင်းချောက်လာမယ်ဆိုရင်နျူကလ িয়ার လက်နက်နဲ့ကြိုတင်လက်ဦးမှုရယူပြီးအမေရိကန်ကိုပြာပြစ်အောင်လုပ်ပစ်ဖို့တပ်ဖွဲ့တွေကိုအသင့်ပြင်ထားတဲ့အကြောင်းဒီကနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုခဲ့တာပါ။နျူကလ িয়ার လက်နက်တွေနဲ့ပဋိထိန်တက်တုံးတွေစစ်တိုက်ဆိုသူစမ်းသပ်ခဲ့တဲ့အတွက်မြောက်ကိုရီးယားပေါ်ကုလသမဂ္ဂကနောက်ထပ်ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့တာကြောင့်မကြသေးရင်လတွေကဆက်လို့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။မကြသေးရင်ကလည်းဗြိတိန်နိုင်ငံဆိုင်ရာမြောက်ကိုရီးယားဒုတိယသံမကြီးထက်ယောင်ဟိုတောင်ကိုရီးယားနိုင်ငံဘက်ကဗက်ပြောင်းခိုလုံခဲ့တဲ့အတွက်နှစ်နိုင်ငံကြားဆက်ဆံရေးကလည်းပုံမဆိုးဝါးလာနိုင်တဲ့အလားအလာတွေရှိနေပါတယ်။
ပစိဖိတ်ကျွန်းနိုင်ငံဖိလစ်ပိုင်အနေနဲ့ကုလသမဂ္ဂအဖွဲ့ဝင်အဖြစ်ဆက်လက်ရည်တည်မယ်လို့နိုင်ငံခြားရေးဝန်ကြီးပါဖက်တိုရာဆေးကပြောဆိုလိုက်ပြီးဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီရဲ့ကုလသမဂ္ဂအပေါ်ချင်းချောက်ပြောဆိုမှုနဲ့ပတ်သက်လို့ရှော့ရှော့ပေါ်ပေါ်ပြောဆိုသွားပါတယ်။သမ္မတဒူတာတီရဲ့အငင်းပွားပွဲမွေးရမောင်းခိုးမှုတိုက်ဖျက်ရေးစီမံကိန်းကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ပါဝင်ကုလသမဂ္ဂဘက်ကဝေဖန်ပြောဆိုခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့သမရဒူတာတီကမနေ့တနင်္ဂနွေနေ့ကကုလသမဂ္ဂအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ကောင်းနှုတ်ထွက်ဖို့ဆုံးဖြတ်ရလိမ့်မယ်လို့ချင်းချောက်ပြောဆိုခဲ့တာဖြစ်ပါတယ်။သူရဲ့မွေးရစေဝါတိုက်ဖြတ်ရေးဆောင်ရွက်ချက်တွေကိုကုလသမဂ္ဂကဝေဖန်တာဟာအထိပ္ပယ်မဲ့လွန်းတယ်လို့လည်းသမရဒူတာတီကဒီသတင်းပတ်အစောပိုင်းမှာပြောဆိုခဲ့ပါတယ်။သမရဒူတာတီအနေနဲ့ကုလသမဂ္ဂနဲ့ပတ်သက်လို့အကြည့်အကျယ်စိတ်ပြက်လက်ပြက်အမလို့အမရဖြစ်လွန်းလို့ပြောဆိုခဲ့တာသာဖြစ်ပါတယ်လို့လည်းဒီကနေ့တနင်္လာနေ့မှာမြို့တော်မနီလာမှာနိုင်ငံခြားရေးဝန်ကြီးရဆဲကသတင်းထောက်တွေကိုပြောပါရစေ။ဖိလစ်ပိုင်နိုင်ငံမှာမူရရာဆွေသားတွေနဲ့မူရစေဝါကင်းရှင်းရပါစီမယ်ဆိုတဲ့ဂရိကဝင်နဲ့ရွေးကောက်ပွဲအနှံရလာတဲ့သမရဒူတာတီပြီးခဲ့တဲ့ဇွန်လကဆလို့တာဝန်ယူခဲ့ချိန်ကဆလို့မူရကုန်ကူးသူတွေလို့တန်တရာရှိခံရသူအ ਨੇ ဆုံး1000လောက်တည်ဆုံးခဲ့ရပြီလဲဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံတောင်ပိုင်းမှာဒီလဇမ်းမန်းဖြစ်ပွားခဲ့တဲ့ဘုံပေါက်ခွဲတိုက်ခိုက်မှုတွေမှာလူ20ထက်မနည်းပါဝင်တဲ့အကြောင်းဒီကနေ့ဘန်ကောက်မြို့ကသတင်းစာရှင်းလင်းပွဲမှာထိုင်းရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်
ผู้ที่ทำการสืบสวนคดีนี้ตั้งแต่วันที่10นะครับทราบขั้นตอนหมดแล้วนะครับว่าแผนพฤติกรรมของคนร้ายที่มาที่ไปเป็นอย่างไรนะครับ
လက်လုံးမှာတော့ဘလူတက်ခဲ့ခဲ့တဲ့တန်တရားရှိသူတွေဘယ်ရလာပြီးဘယ်ကိုသွားတယ်ဆိုတာတွေကိုစုံစမ်းနေဆဲဖြစ်ပြီးတက်ခဲ့မှုဖြစ်ခဲ့တဲ့ဒေသ9ခုမှာလူ20လောက်ပူးပေါင်းကြံစီခဲ့တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကြီးကချက်တစ်ချိုင်ကျင်တာကပြောဆိုခဲ့တာပါလူ4ဦးသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာတွေရခဲ့တဲ့ဩဂုတ်လ17ရက်နဲ့12ရက်နေ့တက်ခဲ့မှုတွေအတွက်ဘသူကမှတော့သူတို့လက်ချက်ဆိုပြီးအခုချိန်ထိကြေညာတာမျိုးတော့မရှိသေးပါဘူးစစ်တပ်ကကျွန်တော်နောက်ခံပေးရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလူလူဆန္ဒခံယူဝဲကျင်းပအတည်ပြုပြီးရပိုင်းအတွင်းမှာပဲကြုံရတဲ့တက်ခဲမှုမှာပြပကဆွံ့ရောက်ဖွဲ့စည်းရင်းနဲ့ဆက်နွယ်မှုမရှိဘူးလို့လည်းထိုင်းအနာဘဏ်နေပြောဆိုထားတာပါထိုင်းရဲ့တပ်ဖွဲ့ကြီးကတော့တန်တရားရှိသူတွေအားလုံးနီးပါးဟာငယ်ရွယ်တဲ့မျိုးဆက်တွေဖြစ်ချပြီးပြစ်မှုကျူးလွန်မှုတွေနောက်ကျောင်းရာဇဝင်မရှိရာကြောင်းစုံစမ်းဖော်ထုတ်ရမှာအခက်အခဲရှိနေတယ်လို့လည်းဒေသနောက်တွေကိုပြောဆိုခဲ့ပါတယ်မွတ်စလင်အများစုနေထိုင်ရာထိုင်းနိုင်ငံတောင်ပိုင်းမှာ2004ခုနှစ်ကစလို့ပေါ်ပေါက်နေတဲ့ပုံကံမှုတွေနဲ့အခုတက်ခဲမှုတွေဟာဆက်နွယ်မှုရှိမရှိဆိုတာကိုလည်းအတိမပြုတ်နိုင်သေးကြောင်းရဲချုပ်ကပြောဆိုသွားပါတယ်
တဘာဝဘေးနံကြောင့်အကြီးအကျယ်ပျက်စီးခဲ့ရတဲ့အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်လူအစီအနာမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်နေကြပါပြီ။ရေကြီးမှုဒဏ်ခံခဲ့ကြရသူအိမ်တွေကိုရှင်းလင်းပြန်လည်တည်ဆောက်နေကြသလိုရေကြီးမှုအတွင်ပိတ်မိနေသူတွေရှိလို့ရှိ냐လဲရှာဖွေနေကြပါတယ်။လူအစီအနာပြည်နယ်ရေကြီးမှုဟာဆိုရင်အင်အားဖြင့်ဆန်ဒီမုန်တိုင်းတိုက်ခတ်ပြီးချိန်နောက်ပိုင်းအမေရိကန်ပြည်ထောင်စုအတွင်အကြီးမားဆုံးတဘာဝဘေးနံဖြစ်တယ်လို့အမေရိကန်ကြက်ချင်ကြီးအသင်းကပြောပါတယ်။တဘာဝဘေးဒဏ်ကြောင့်အနည်းဆုံး73ဦးသေဆုံးအိမ်ပေါင်း6000လောက်ပျက်စီးခဲ့ရပြီးလူပေါင်း3000ကျော်ကတော့ပြည်ထောင်စုအစိုးရရဲ့အထောက်ပံ့ရဖို့စည်ရင်ပေးသွင်းထားပါတယ်။ပြန်လည်ထူထောင်ရေးဆက်လက်လှုပ်ဆောင်နေပြီးအပြည့်အစည်းတွေကိုလည်းစည်ရင်ကောက်ခံနေပါတယ်။ပြည်ထောင်စုရေးပေါ်စီမံခန့်ခွဲရေးဌာနကတော့ဒေါ်လာ34သန်းကျော်ထောက်ပံ့ပေးထားပြီလို့ပြောပါတယ်။သမ္မတဘရက်ကိုဘာမှလည်းလူအစီအနာပြည်နယ်ရဲ့မြို့တော်ဘတ်တန်ရူ့ကိုမနေ့ပြန်အင်ကာနေမှာသွားဖို့ရှိပါတယ်။သမ္မတကရေးကြီးမှုကြောင့်ဘလောက်ထိခိုက်သွားရလဲဆိုတာကိုမြင်တွေ့ရဖို့ဖြစ်ပြီးတူလာတာကြောင့်လက်ရှိလှုပ်ဆောင်နေတဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအနှောက်အယှက်မဖြစ်စေချင်ဘူးလို့လည်းသမ္မတအင်ပြူတော်ကပြောဆိုထားပါတယ်ရှင
်။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာတွေမှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးနားဆင်ရမှာကတော့မြန်မာနိုင်ငံသားရေးမူဝါဒအကြောင်းကိုပြောဆိုလိုက်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့အစဉ်အဆက်ကျင့်သုံးလာခဲ့တဲ့ဗတ်မလိုက်နိုင်ငံသားရေးမူဝါဒကိုဆက်ပြီးတော့ကျင့်သုံးသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့တရုတ်နိုင်ငံတော်ခီးစဉ်တွင်ဘေလ်ဂျင်းမြို့တော်မှာပြောဆိုသွားခဲ့ပါတယ်။ဩဂုတ်လ18ရက်နေ့ကနေ21ရက်နေ့အထိ5ရက်ကြာခီးစဉ်တွင်ပြီးခဲ့တဲ့တောက်ကြနေ့ကဒါယိုယူထိုင်းနိုင်ငံတော်အေဂီဟာမှာသတင်းနောက်တွင်လည်းဒေါ်အောင်ဆန်းစုကြည်တွေ့ဆုံချိန်မှာအဲ့ဒီလိုပြောဆိုခဲ့တာပါ။ဒေါ်အောင်ဆန်းစုကြည်ပြောကြတဲ့မြန်မာနိုင်ငံသားရေးမူဝါဒအကြောင်းမက်ခင်ဖြူထွေးကအပြည့်အစုံတင်ပြပေးထားပါတယ်ရှင်
။မြန်မာအစိုးရသက်အနေနဲ့လွတ်လပ်ရေးရပြီးနောက်ပိုင်းအစဉ်ဆက်ကျင့်သုံးလာခဲ့တဲ့ဗမ်မလိုက်နိုင်ငံသားရေးမူဝါဒကိုဆက်လက်ကျင့်သုံးသွားမှာဖြစ်တယ်လို့ကမ္ဘာတဝန်းနိုင်ငံတွေအကြားညီညီညွတ်ညွတ်နဲ့ငြိမ်းချမ်းစွာနေထိုင်သွားနိုင်မှုမျှော်လင့်တယ်လို့မြန်မာဆွေရနိုင်ငံသားရေးဝန်ကြီးလက်ဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လက်ဖြစ်တဲ့ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ
်။ I think what we all expect is just better relations all over the world between China and my country between China and other countries and between my country and other countries
တရုတ်နဲ့ကျမတို့နိုင်ငံကြားတရုတ်နဲ့တခြားနိုင်ငံတွေကြားနောက်ကျမတို့မြန်မာနိုင်ငံနဲ့တခြားနိုင်ငံတွေကြားဆက်ဆံရေးအပြင်ကမ္ဘာတစ်ဝှမ်းလုံးဆက်ဆံရေးပုံမကောင်းမွန်မှုအတွက်ကိုပဲကျမတို့အားလုံးမျှော်လင့်နေကြတယ်လို့ယူဆပါတယ်ကမ္ဘာတစ်ဝှမ်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ကျမတို့ပါဝင်ဖြည့်ဆည်းပေးနိုင်ဖို့ကကျမတို့ရဲ့တကယ့်မျှော်မှန်းချက်ဖြစ်ပါတယ်
ငါရဲ့ချာတရုတ်နိုင်ငံခီးစဉ်အတွင်းပြည်ခဲ့တဲ့တောက်ကြနေကပေကျင်းမြို့တော်မှာရှိတဲ့ဒါယိုယူထိုင်းနိုင်ငံတော်ဂီဟာမှာသတင်းတောက်တွေနဲ့တွေ့ဆုံတဲ့အချိန်ဒေါ်အောင်ဆန်းစုကြည်ကအဲ့ဒါလို့ပြောခဲ့တာပါ။ပြီးခဲ့တဲ့ဧပြီလကသူမရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ဆိုရသက်တက်လာပြီးတဲ့နောက်ပိုင်းဒေါ်အောင်ဆန်းစုကြည်အနေနဲ့အရှိတောင်အာရှအာဆီယံအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေထဲမှာတရုတ်နိုင်ငံကိုပထမဆုံးအကြိမ်သွားရောက်တာဖြစ်ပါတယ်။ မြန်မာနိုင်ငံအနေနဲ့အစဉ်ဆက်ကျင့်သုံးလာခဲ့တဲ့ဗမ်မလိုက်မူဝါဒကိုဆက်လက်ကျင့်သုံးသွားမယ်အကြောင်းနဲ့ယူသားမှုကိုအခြေခံပြီးကမ္ဘာနိုင်ငံအားလုံးနဲ့ဆက်ဆံသွားမယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ကပြောဆိုသွားပါတယ
် Non-aligned foreign policy is something that we adopted from the moment we became independent in 1948 so it's nothing new to us and in spite of
ဗမ်မလိုက်နိုင်ငံသားရေးမူဝါဒဟာကျမတို့လွတ်လပ်ရေးရတဲ့1948ခုနှစ်ကတည်းကစတင်ကျင့်သုံးလာခဲ့တာဆိုတော့ကျမတို့အတွက်ဒါဟာအသက်ဆန်းမဟုတ်ပါဘူးအတက်တွေအကြတွေအများကြီးရှိခဲ့ပေမဲ့လို့ကျမတို့နိုင်ငံရဲ့မတူတဲ့အစိုးရအဆက်ဆက်ဒီဗက်မလိုက်မှုကိုပဲအများရန်လိုက်နာဖို့ကြိုးစားခဲ့တာဖြစ်ပါတယ်တခါတလေသူများတွေလောက်တော့မအောင်မြင်တာတွေလည်းရှိခဲ့ပါတယ်ကျမတို့အနေနဲ့ဗက်မလိုက်နိုင်ငံသားရဲ့မူဝါဒကိုအစဉ်အလာတိုင်းဆက်လက်ကျင့်သုံးသွားနိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်
တရုတ်ဟာမြန်မာနိုင်ငံရဲ့ထိပ်တန်းကုန်သွယ်ဖက်နိုင်ငံတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံအတွင်းအထူးကရင်းနှီးမြှုပ်နှံနေတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်လောလောဆယ်မှာတော့Belt and Road Initiative လို့ခေါ်တဲ့ခေတ်သစ်ပိုးလမ်းမကြီးတည်ဆောက်ရေးကိုတရုတ်ကအလေးပေးဆောင်ရွက်နေပြီးမြန်မာဆိုရအနေနဲ့လည်းဒီဂျိုးပန်းမှုကိုထောက်ခံပြီးတော့တမ်းမီရဲ့ဆက်မှုလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်လောက်တမ်းမီရဲ့အနာဂတ်စီးပွားရေးတိုးတက်အောင်ဆောင်ရွက်ရမှာလိုအပ်တဲ့အခြေခံအဆောက်အုံတွေတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ပေးနိုင်မယ်ကြီးမားတဲ့အခွင့်အလမ်းတွေကိုရရှိစေမှာဖြစ်ပါတယ
် With regard to China the assurances that we bring not just to China but to all other countries in the world is that we will deal honestly with them it seems a
ဒီနိုင်ငံနဲ့ပတ်သက်လို့ပြောရမယ်ဆိုရင်ပြောထားတဲ့ကိစ္စတွေကိုတရုတ်နိုင်ငံတနိုင်ငံနဲ့တည်းမဟုတ်ပါဘူးကမ္ဘာနိုင်ငံတွေအားလုံးနဲ့လေရိုးရိုးသားသားမှန်မှန်ကန်ကန်ပဲကင်တွေသွားမှာပါဒါဟာတိတ်ကိုရိုးရှင်းတဲ့ပုံသေးနည်းတစ်ခုလို့ထင်ရပေမဲ့လို့တကယ်လက်တွေ့အကောင့်ထဲပေါ်ကြတဲ့နေရာမှာခက်ခဲပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့တာဝန်ခံထားတာတွေကိုအတိအမှတ်ပြုဖို့တေချာအောင်ကျမတို့ကိုယ်တိုင်တာဝန်ယူနိုင်ဖို့အတွက်ကျမတို့ရည်ရွယ်ထားတဲ့အတိုင်းဂရုတစိုက်လုပ်ကြရမှာဖြစ်လို့ပါပဲ
တရုတ်ဝန်ကြီးချုပ်လီခက်ချန်ရဲ့ဖိတ်ကြားချက်နဲ့ဒီလ18ရက်နေ့ကနေ21ရက်နေ့အထိသွားရောက်တဲ့နိုင်ငံတော်ခီးစဉ်အတွင်းမှာဒေါ်ဆန်းစုကြည်ဟာတရုတ်သမ္မတနဲ့ဝန်ကြီးချုပ်အပါအဝင်ထိပ်တန်းဆွေးနွေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့နှစ်နိုင်ငံမှာပြူဝမြောက်ပူးပေါင်းဆောင်ရွက်နိုင်အရေးပါတဲ့သဘောထားတွေချမှတ်နိုင်ခဲ့တဲ့အကြောင်းဒီလ20ရက်နေ့ကထုတ်ပြန်တဲ့တရုတ်မြန်မာအစိုးရပူးတွဲထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်အခုခီးစဉ်တွင်မှာနှစ်နိုင်ငံဆက်ဆံရေးအလေးချမှုကိုပြသတဲ့အနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်အစိုးရကယွမ်ငွေတန်းတထောင်ထောက်ပံ့မှုသဘောတူခဲ့တယ်လို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေအောင်မြင်ဖို့အတွက်အပြုသဘောဆောင်ပူးပေါင်းဆောင်ရွက်သွားဖို့ကိုလည်းတရုတ်အစိုးရဘက်ကခရီးပြုခဲ့တဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်
မခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာတဲ့အိန္ဒိယပြပရေးရာဝန်ကြီးရဲ့ခီးစဉ်နဲ့ပတ်သက်ပြီးတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံကိုတရက်ကြာခီးစဉ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံပြပရေးရာဝန်ကြီးရှုစမာစွာရက်ဂူဇာဦးဆောင်တဲ့နိုင်ငံသားရေးကိုယ်စားလှယ်အဖွဲ့ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကလက်ခံတွေ့ဆုံပြီးတော့နှစ်နိုင်ငံအကြားပညာရေးကျန်းမာရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်
အိန္ဒိယနိုင်ငံပြပရေးရာဝန်ကြီးစုစမာဆဝရဟာအိန္ဒိယနိုင်ငံနိုင်ငံသားရေးအတွင်းဝင်နဲ့တခြားနိုင်ငံသားရေးအရာရှိတွေကိုဥဆောင်လာရောက်တာဖြစ်ပြီးဒီအဖွဲ့ဟာ NDI အစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းအိန္ဒိယဘက်ကအစစ်မြင့်ဆုံးကိုယ်စားလှယ်အဖွဲ့လို့ဆိုနိုင်ပါတယ်မကြသေးခင်ကပဲတရုတ်ပြည်ကနေပြင်ရောက်လာတဲ့မြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဒီကနေ့မွန်လယ်ပိုင်းကတွေ့ဆုံဖြစ်ခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်အေးဆိုကပြောရေးကိုပြောပါတယ်
ဒီကတော့ပညာရေးတို့ကျန်းမာရေးတို့ပြောတော့ကျောင်းတို့ဆေးရုံတို့အကြောင်းပြောတော့လမ်းပတ်ဆက်သွယ်ရေးပြောတယ်ကုန်သွယ်ရေး trade ပြောတယ်အဲ့ဒါနှစ်နိုင်ငံကြားမှာဖွံ့ဖြိုးတိုးတက်ဖို့ဘာတွေလုပ်ရင်ကောင်းတယ်ဘာတွေကပို့ပြီးတော့ immediate effect ဖြစ်တဲ့ဘာညာဆက်သဖြင့်ပေါ့ပြန်လာဟိုအမြင်ချင်းဖလှယ်ပြီးတော့အဲ့ဒီကိစ္စတွေအဓိကထားပြီးဆွေးနွေးသွားပါတယ
်အိန္ဒိယပြည်ပရေးရဝန်ကြီးစုစမာဆာရဲဦးဆောင်တဲ့နိုင်ငံသားကြီးကိုယ်စားလှယ်အဖွဲ့ဟာဒေါက်ဆန်းစုကြည်နဲ့မတွေ့ခင်ကတော့မြန်မာသမ္မတဦးထင်ကျော်နဲ့သမ္မတအိမ်တော်မှာပဲတွေ့ဆုံခဲ့ပါတယ်အဲ့ဒီတွေ့ဆုံစဉ်မှာတော့နှစ်နိုင်ငံကုန်သက်ရေးတွေ့မြင်မှုပို့ဆောင်ရေးကျန်းမာရေးနဲ့စွမ်းအင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့ပဲစိုက်တောင်သူတွေအတွက်အိန္ဒိယနိုင်ငံနှီးပညာအကူအညီပေးဖို့ဆွေးနွေးခဲ့ကြတယ်လို့မြန်မာသမ္မတယွန်းကထုတ်ပြန်ပါတယ်အိန္ဒိယနိုင်ငံကထုတ်ပြန်တဲ့သတင်းတွေမှာတော့အိန္ဒိယအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီခိုင်မာဖို့နဲ့လူမှုစီးပွားဖွံ့ဖြိုးရေးအတွက်လိုအပ်တယ်လို့အကူအညီပေးသွားဖို့အစဉ်အဆက်ရှိတဲ့အကြောင်းအိန္ဒိယပြည်ပဆက်ဆံရေးဝန်ကြီးကတဆင့်ပြောဆိုခဲ့တယ်လို့ဖော်ပြပါရယ်ဒီသဘောထားကိုအိန္ဒိယဝန်ကြီးချုပ်နာရန်ဒါမိုဒီနဲ့အိန္ဒိယတန်ခံသမ္မတဘာရက်မွန်ဂျာရီဟိုဟာအိန္ဒိယပြည်ပရေးရာဝန်ကြီးကနေတဆင့်မြန်မာတာဝန်ရှိသူတွေထံကိုစကားပါလိုက်တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြပါရယ်မြန်မာတာဝန်ရှိသူတွေအနေနဲ့အိန္ဒိယပြည်ပရေးရာဝန်ကြီးတို့တွေ့ဆုံချိန်မှာဒေတာတွန်းလုံခြုံရေးကိစ္စအထူးသဖြင့်နေဆက်ကအိန္ဒိယတဘုံနေကိစ္စကိုလည်းအိန္ဒိယဘက်ကဆွေးနွေးလိမ့်မယ်လို့အိန္ဒိယသတင်းတွေမှာခန့်မှန်းရေးသားခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆက်စုကြည်အနေနဲ့အိန္ဒိချင်းတရုတ်နိုင်ငံကိုတွားရောက်တဲ့ခီးစဉ်အပြီးမှာပဲအိန္ဒိယဘက်ကအစစ်မြင့်ခေါင်းဆောင်တူမြန်မာနိုင်ငံကိုရောက်ရှိလာတာလည်းဖြစ်ပါတယ်။အ ဒီယာနိုင်ငံရဲ့တရားဝင်ဖိတ်ကြားချက်အရမြန်မာသမ္မတဦးထင်ကျော်အနေနဲ့အခုလာမယ့်ဩဂုတ်လကုန်ပိုင်းမှာအိန္ဒိယနိုင်ငံကိုချစ်ကြည်ခီးစဉ်တွားရောက်ဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဌာနက VOE ကိုအတည်ပြုပြောဆိုထားပါတယ်။ဒါပေမဲ့လို့အဲ့ဒီခီးစဉ်အတွက်မှာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်လိုက်ပါမပါဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
ဒါကတော့အိန္ဒိယပြည်ပရေးရဝန်ကြီးရဲ့ခီးစဉ်နဲ့ပတ်သက်ပြီး VOE သတင်းတော်ကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။27ရာစုပြည်လုံးညီလာခံတက်ခွင့်မရတဲ့ရွေးကောက်ပွဲရှုံ့နိမ့်ပါတီတွေရဲ့သဘောထားမတင်ပြခင်မှာမနေ့ပြန်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်ဘာအကြောင်းအရာတွေဆွေးနွေးဖို့ရှိတယ်လဲဆိုတာနားဆင်ပါရှင
်။ရောက်ရှင်များခင်ဗျာရန်ကုန်မြို့တော်ကနှစ်ပေါင်းများစွာပုံနေတဲ့အမိုက်တွေကိုမြို့တော်စီမံသားရေးဌာနကရှင်းလင်းနေပြီးအမိုက်တွေစီးကမ်းမဲ့မပြတ်ကြဖို့လဲဇော်ဩနေပါတယ်ရည်ရှိအောင်မြင်မှုရဖို့အတွက်ပြည်သူနဲ့စီပင်တို့ဘာတွေဆက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါသလဲဒီကြောင့်ကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးကြဖို့အတွက် VOE ရဲ့တယ်လီဖုန်းနံပါတ်က12392382555လေးကိုဖြစ်ဖြစ်အီးမေးလ်လိပ်စာ burmese@voenews.com ကိုပဲဖြစ်ဖြစ်သောရရှင်တို့ရဲ့ဖုန်းနံပါတ်ဒီကိုပေးပို့ထားစီလိုပါတယ်ဆွေးနွေးကြအတန်းဖိုင်ဒါမှမဟုတ်လဲစာနဲ့ဝင်ရောက်ဆွေးနွေးလို့လည်းရပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ညာ
မနေ့ပြန်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ VOA America အတန်ရဲ့တနင်္လာနေ့ညနေခင်းမြန်မာဘာသာအတန်လွှင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။NND အစိုးရကနေပြီးတော့ဥဆောင်လုတ်ကင်သွားမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးညီလာခံမှာရွေးကောက်ပွဲအနိုင်ရှုံးပေါ်အခြေခံပြီးတော့ညီလာခံတက်ရောက်ခွင့်ကန့်သက်ခံရတဲ့လှုပ်ဆောင်ချက်အပေါ်မှာရွေးကောက်ပွဲအနိုင်မရတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေကနေလက်မခံကြပါဘူးပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာတိုင်းရင်းသားအရေးကိစ္စတွေကိုဆွေးနွေးရမှာဖြစ်တဲ့အတွက်နိုင်ငံရေးပါတီတိုင်းတဦးကြတက်ရောက်ခွင့်ကိုလိုလားနေကြပါတယ်အခြေအနေပြေဆုံးကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့ကိုနိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါ27ရာစုပင်လုံညီလာခံကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပရမှာ2015ရွေးကောက်ပွဲအတွင်းအနိုင်မရတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေတက်ရောက်ခွင့်ကန့်သက်ခံရတဲ့အပေါ်မှာတိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကနေလက်မခံတဲ့အခြေအနေမှာရှိနေပါတယ်အမျိုးသားပြန်လည်သိမ်းမြတ်ရေးနဲ့ငြိမ်းချမ်းရေးပို့ဟောဌာန NRPC ရဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတက်ရောက်ဖို့ကန့်သက်ဖိတ်ကြားမှုတွေကြောင့်ကယားပြည်နယ်ခြေဆိုင်လူမျိုးပေါင်းစုံဒီမိုကရေစီပါတီ၊ကယားလူမျိုးစုဒီမိုကရေစီပါတီ၊ကယားမျိုးသားပါတီစတဲ့နိုင်ငံရေးပါတီ၃ဖွဲ့ကနေတက်ရောက်ဖို့လက်မခံဘူးလို့လူမျိုးပေါင်းစုံဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဦးဖိုးရဲကပြောပါရယ
်။ဒီကတော့သူတို့ကပ်ပတ်ချက်ကိုကျွန်တော်တို့ဘူရင်မကြက်လို့ဒီလိုပြောတာပါ။ဒီ CUE လို့ကဖိတ်ကြားထိုက်တဲ့လူရ။ဘာလို့ပါဒီအနေနဲ့ဒါကျွန်တော်တို့နေပြည်နယ်မျိုးတရှိဦးပေါ့နော်။နောက်ပြီးတော့မှသူတို့ဖိတ်ကြားရကြည့်မယ်ဆိုလို့ရှိရင်အနိုင်မရတဲ့နိုင်ငံရေးပါတီ90လောက်ကိုကျွန်တော်တို့ဆွေးနွေးပွဲမှာပါဝင်တဲ့ပါဝင်ထိုက်တဲ့အဖွဲ့အစည်းတွေကနေထည့်လိုက်တယ်နော်အဲ့မှာထည့်လိုက်တဲ့အခါကျတော့ကျွန်တော်တို့ဒီအနိုင်မရတဲ့ပါတီ90ဟာ၅ဦးခွင့်ပြုတယ်ဆိုပြီးတော့မှအဲ့လိုမျိုးပေါ်ပြထားတယ်နော်ဒါတော့အဲမပါနိုင်မှလည်းဒီလိုတော့တဲ့လေဘာမှမထူးဘူးဆိုပြီးတော့မှကျွန်တော်တို့အဲ့လိုဆုံးဖြတ်ကြတော့ဗောနော်
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပြည်မြောင်ရေးကော်မတီတွေကနေ2015ရွေးကောက်ပွဲအနိုင်မရတဲ့နိုင်ငံရေးပါတီဥက္ကဋ္ဌတွေကိုညီလာခံဖွဲ့ပွဲပါရမရက်တွေမှာတက်ရောက်ခွင့်ပေးပြီးဂျန်တဲ့ညီလာခံရက်တွေမှာတော့တက်ရောက်ခွင့်မရှိတော့သလိုပါဝင်တဲ့ပါဝင်ထိုက်တဲ့စုဖွဲ့မှာထဲသွင်းထားပြီးတော့ကိုစလဲ၅ဦးကညီလာခံတက်ရောက်ဖို့စီစဉ်ထားမှုကိုလက်မခံတာလို့ဦးဖိုးရယ်ကပြောပါရယ်။ကရင်နီလက်နက်ကင်ဖွဲ့တစ်ခုဖြစ်တဲ့ KMPP ကရင်နီမျိုးရာတိုးတက်ရေးပါတီအနေနဲ့ကတော့လက်ရှိပင်လုံညီလာခံကျင်းပတာဟာတိုင်းရင်းသားရေးကိစ္စတွေဖြစ်လို့တိုင်းရင်းသားပါတီတွေတက်ရောက်ခွင့်ရှိတဲ့နယ်လို့အဖွဲ့ရဲ့သွင်းမှုတွေဦးအောင်ဆန်းမြစ်ကပြောပါရယ
်။ဗမာနိုင်ငံရေးပါတီတဲ့ကတော့ကျွန်တော်ထင်တယ်အဲ့ဒီကတော့အများဆုံးကိုစားကြည့်ထားပါပြီ။ဒါပေမဲ့တိုင်းရင်းသားတွေအတွက်ကိုစားကြည့်ထားတဲ့ပါတီကမရှိသေးတဲ့အတွက်တိုင်းရင်းသားပါတီကိုဘယ်လိုပါဝင်လာအောင်လုပ်မလဲဆိုတာဒီအစိုးရနဲ့အနိုင်ရပါတီမှာတာဝန်ရှိရလေကျွန်တော်ကတော့လိုဝဲမြင်ပါလေ။စစ်မှန်တဲ့ဆွဲရည်ပြောင်းဖို့ဒီဆောင်လို့ရစိတ်ဆန္ဒအပြည့်အဝရှိရဆိုရင်တော့ရေကောက်ဘွဲမှာအနိုင်ရသည်ဖြစ်စေမနိုင်ရသည်ဖြစ်စေတိုင်းရင်းသားပါတီတွေရဲ့သဘောထားကိုတော့ကျွန်တော်အများကြီးယူဖို့လိုတယ်လို့ကျွန်တော်တော့ဒီလိုပဲကောက်ချက်ချပါတယ်နော
်2015ရေကောက်ဘွဲမှာအနိုင်ရရှိမှုမရှိခဲ့တဲ့ချင်းမျိုးရာဒီမိုကရက်တစ်ပါတီအနေနဲ့လည်းလက်ရှိညီလာခံကိုတက်ရောက်ဖို့အနိုင်မရတဲ့နိုင်ငံရေးပါတီတွေပေါ်ကတ်တက်ချက်ကိုလက်မခံဘူးလို့ပါတီထွေထွေသွင်းမှုဥလှိုင်ထုံးကဆိုပါတယ
်ကျွန်တော်ပါတီကလောကတိုက်ပွက်တယ်ဒီလောကဒီ UPDG စီရတယ်သတ်မှတ်ထားတဲ့လည်းပါတီအရောက်150ပေါ့နော်အရင်ကသတ်မှတ်ထားတယ်အဲ့ဒါပဲကျွန်တော်တောက်ဆုံးထောက်ခံတယ
်အရင်သမ္မတဦးသိန်းစိန်ဆိုရလက်ထက်တုန်းကစုဖွဲ့ထားတဲ့ UPDG စီရဲ့သတ်မှတ်ထားတဲ့ညီလာခံတက်ရောက်ခွင့်အစုဖွဲ့ကိုဒါလက်ခံတယ်လို့ဥလှိုင်ထုံးကပြောပါတယ် 2015ရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီစုစုပေါင်း12ပါတီကနေရွေးကောက်ပွဲဝင်ခဲ့ရမှာဇူမီဒီမိုကရေစီဖွဲ့ချုပ်ကတော့6လရာအနိုင်ရရှိသားပြီးဂျန်နဲ့ချင်းနိုင်ငံရေးပါတီတွေကတော့တနေရမှာအနိုင်မရရှိခဲ့ပါဘူးညီလာခံတရားခွင့်အတွက်ရွေးကောက်ပွဲအနိုင်ရှုံးပေါ်တာမတ်ချက်ဟာမဖြစ်သင့်တယ်လို့နိုင်ငံရေးပါတီတန်းတရားခွင့်ရှိသင့်တယ်လို့ကရင်နိုင်ငံရေးပါတီတခုဖြစ်တဲ့ဘလုံးစဝေါ်ဒီမိုကရက်တစ်ပါတီဒုဥက္ကဋ္ဌမန်းအောင်ပြည်စိုးကခုလိုပြောပါတယ
်နိုင်ရတယ်ကျုံးတယ်ဆိုတဲ့အပေါ်မှာအဲ့လိုဆုံးဖြတ်တာတော့မလုံးသိဘူးလို့ကျွန်တော်တို့ကတော့ခံယူတယ်ပါတီရဲ့ကိုတာက150ဦးရှိတယ်။အဲဒီ150ဦးမှာနိုင်ငံတော်မှာ62ပါတီရှိတယ်။အနည်းဆုံးကတော့ပါတီအလုံးကိုတစ်ပါတီကြောက်စီမနေဘူးတော့ပိုနေတဲ့60ကတော့နိုင်ရတဲ့ပါတီတွေယူပေါ့။အဲလိုသဘောမျိုးဆိုရင်တော့နည်းနည်းဆင့်ကျင်လျော့ပါမယ်လို့ဆိုကျွန်တော်တို့ကတော့ယူဆတယ
်။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာကရင်ပြည်သူ့ပါတီ၊ကရင်ဒီမိုကရက်တစ်ပါတီ၊ကရင်မျိုးရပါတီ၊ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးရေးပါတီနဲ့ဖလုံးစိုးဝါဒီမိုကရက်တစ်ပါတီအစရှိတဲ့ပါတီ၅ပါတီကနေဝင်ရောက်ရှင်းပြရမှာကရင်ပြည်သူ့ပါတီကတော့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူတာနိုင်ရရှိခဲ့ပါတယ်။လက်ရှိ NLD ဆွေးရတဲ့လက်ထက်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဦးဆောင်လွှတ်ကိုင်သွားမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတိုင်းတာဖွဲ့အစည်းအများစုကကြိုးဆိုထောက်ခံနေကြပေမဲ့လည်းရေကောက်ပွဲအနိုင်ရှုံးပေါ်ခြေခံပြီးတော့ညီလာခံတက်ရခွင့်ကန့်တက်ခံရတဲ့လှုပ်ဆောင်ချက်တွေပေါ်မှာလက်ခံနိုင်ဖို့ရမရှိဘူးလို့တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကဆိုပါတယ်လက်ရှိမြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာအစိုးရတမတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေစစ်ရေးသိမ်းမှတ်မှုတွေရှိနေတယ်လို့ဒေသတွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်ဖို့အတွက်တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့အခန့်ကဏ္ဍဟာအရေးပါနေတယ်လို့လည်းတိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကရှုမြင်နေကြပါတယ်မြန်မာနိုင်ငံမှာဩဂုတ်လ31ရက်နေ့မှာကျင်းပဖို့ရှိနေတဲ့27ရာစုပင်လုံညီလာခံကိုစုစုပေါင်းကိုယ်စားလှယ်900လောက်တက်ရောက်မယ်လို့နိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်ရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကနေပြောဆိုခဲ့ပါတယ်ခင်ဗျာ
ထိုင်းခြေဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်ကိုနိုင်ကိုင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။ VOA ရဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိ Asia Set 7 ချိုးတူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်ရှင်။နောက်2နာရီအကြာည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးမယ့်ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အစည်းအဝေးနေမကြခင်အဆုံးသတ်တော့ပါမယ်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင
်စီးရတဲ့နေဆက်တူကီနိုင်ငံအတွင်း IS သွေးကြွတွေကိုအမြင့်ပြောင်းအောင်ရှင်းလင်းပြဖို့လိုအပ်နေပြီလို့တူကီနိုင်ငံရဲ့ဝန်ကြီးမေဗလူကာဘူဆိုဂလူကဒီကနေ့ပဲပြောလိုက်ပါတယ်စီးရတဲ့နေဆက်တူကီနိုင်ငံရှစ်တောင်ပိုင်းကမင်္ဂလာဆောင်ခန်းနာတစ်ခုမှာစင်နေကလူပေါင်း50တယောက်ထက်မနည်းသေဆုံးခဲ့တဲ့အသေးခံဘုံးခွဲတက်ခတ်မှုနဲ့ကြုံရပြီးနောက်မှာပဲတူကီနိုင်ငံရဲ့ဝန်ကြီးကမှတ်ချက်ပေးပြောဆိုလိုက်တာပါတောင်အမေရိကတိုက်မှာပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တဲ့ဘရာဇီးနိုင်ငံရီယိုကအိုလံပစ်ပွဲတော့အိုလံပစ်အားကစားပွဲတော့အဆုံးသတ်သွားပါပြီ။16ရက်ကြာကျင်းပခဲ့တဲ့နိုင်ငံကအားကစားပြိုင်ပွဲမှာတော့နိုင်ငံပေါင်း200ကျော်ကအားကစားသမားပေါင်း1,000ကျော်ပါဝင်ရှင်ပြိုင်ခဲ့ကြတာပါ။တောင်ဆူရနိုင်ငံကပြည်တွင်းစစ်ပြန်လည်ဖြစ်ပွားမဲ့အခြေအနေနဲ့ပတ်သက်ပြီးအရှေ့အာဖရိကနိုင်ငံကနိုင်ငံရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးမဲ့ခီးစဉ်အတွက်အမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီဟာကင်ညာနိုင်ငံနာရီဝီမြို့ကိုရောက်ရှိနေပါတယ်။ဝန်ကြီးကယ်ရီဟာဒီကနေ့မှာတော့ကင်ညာသမ္မတအူဟူရိုကင်ရက်တာနဲ့တွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားကစီးရီးယားလက်တုံပြန်မယ်လို့ချင်းချောက်နေတဲ့ကြားကပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့နှစ်စဉ်ပူးတွဲစီးရီးလေ့ကျင့်မှုတွေစတင်လိုက်ပါတယ်။ Operation Ochi Freedom လို့အမည်ပေးထားပြီးတရုတ်ဖော်လေ့ကျင့်မှုအများစုပါဝင်တဲ့တရင်းနှစ်ပတ်ကြာပူးတွဲစီးရီးလေ့ကျင့်မှုမှာတော့အမေရိကန်တပ်ဖွဲ့ဝင် 2,000 ကျော်တောင်ကိုရီးယားတပ်ဖွဲ့ဝင် 5,000 ပါဝင်ခဲ့တာပါ။ပူးတွဲစီးရီးလေ့ကျင့်မှုတွေကကာကွယ်ရေးအတွက်ရည်ရွယ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကပြောဆိုထားကြပါမယ်။မြောက်ကိုရီးယားကတော့နှစ်စဉ်စီးရီးလေ့ကျင့်မှုတွေကိုကျူးကျော်တက်ခတ်ဖို့ပြင်ဆင်လေ့ကျင့်တဲ့လုပ်ရည်ဖြစ်အမြဲလိုမကျေမနပ်ဖြစ်လို့ရှိရပါတယ်။မြောက်ကိုရီးယားစစ်တပ်ကတော့အချုပ်ချာအာဏာပိုင်ဆိုင်မှုကိုချင်းချောက်လာမယ်ဆိုရင်နျူကလ িয়ার လက်နက်နဲ့ကျူတင်လက်အုပ်မှုရယူပြီးအမေရိကန်ကိုပြပြစ်အောင်လုပ်ဖြစ်ဖို့တပ်ဖွဲ့ဝင်တွေကိုအသိပြင်ထားတဲ့အကြောင်းဒီကနေ့ပဲကြီးညာချက်တစောင်းထုတ်ပြန်ပြောဆိုခဲ့ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုဟာကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Vitex Zonet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ရဲ့သောတာရှင်တွေအားလုံးတနင်္လာညနေခင်းမှာရှင်လန်းချမ်းမြေပါစေ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.